အခုလိုစီးရဲအခြေအနေတွေဖြစ်ပေါ်လာတဲ့အချိန်မှာအများပြည်သူတွေသတင်းမှန်ရဖို့အတွက်နှစ်ဖက်လုံးဆက်သွယ်ရတဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုကာဝေးဝန်ကြီးဌာနအနေနဲ့နားလေသဘောပေါက်ဖို့လိုတယ်လို့ပန်မြန်မာအဖွဲ့ကပြောဆိုလိုက်ပါတယ်။တရင်သားလက်နက်ကင်တက်တီနဲ့ဆက်သွယ်နေရတဲ့သတင်းသမားတွေအပေါ်မတရားတင်းနဲ့ဆက်သွယ်မှုပုံမှန်နဲ့ညှိစွမ်းနိုင်တယ်လို့ပြောကြားလာတဲ့အပေါ်မှာအခုလိုမီဒီယာလှုပ်လှက်ခွင့်ရရှိရေးလှုပ်ရှားနေတဲ့သတင်းသမားတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်။အပြည့်စုံကိုမတ်စုမောင်ကတင်ပြပေးပါလိမ့်မယ်။
မြန်မာနိုင်ငံတွင်းစစ်မှတ်ဖြစ်ပွားရာဒေသတွေမှာသတင်းရယူတင်ပြနေတဲ့သတင်းသမားတွေကိုချင်းချောက်မှုဖိနှိပ်ဟန်တားမှုတွေမရှိစေရေးသတင်းမီဒီယာတာဝန်ခံအဖွဲ့အစည်းတွေနဲ့သတင်းသမားတွေအလေးနက်ထားဆောင်ရွက်ကြဖို့လိုတယ်လို့မြန်မာစာပေစာနယ်ဇင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ပြောဆိုခွင့်တွေကိုအစဉ်တစိုက်တောင်းဆိုလှုံ့ဆော်နေတဲ့မြန်မာသတင်းမီဒီယာသမားတွေနဲ့စာရေးဆရာကဗျာဆရာတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကဒီကနေ့သဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်တာပါလက်တလုံးဆိုးရတက်တဲ့ကိုကန့်တက်ပါဝင်တိုင်းရင်းသားလက်နက်ကိုင်တွေကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အချိန်မှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတဲ့လောက်ကိုင်ဒေတာကစစ်ရေးအခြေအနေတွေကိုသတင်းမီဒီယာဌာနတွေဘက်ကသတင်းသမားတွေကိုယ်တိုင်သွားရောက်ပြီးသတင်းယူတာရှိတယ်လို့ဆက်သွယ်မေးမြန်းမှုတွေလည်းရှိနေတာဖြစ်ပါတယ်။ဒီလိုမျိုးစစ်အုပ်ချုပ်ရေးထုတ်ထားတဲ့အနေအထားမှာသတင်းသမားတွေဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်မေးမြန်းမှုဟာမတရားတင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင့်နဲ့ညီစွန်းနိုင်တဲ့အနေအထားဖြစ်လို့ဆက်ဆံသင့်မဆက်ဆံသင့်သတင်းသမားတွေကစဉ်းစားဖို့လိုတယ်ဆိုတဲ့ကာကွယ်ရေးဝန်ကြီးဌာနဘက်ကပြောဆိုချက်ကိုအခုလိုမျိုးသတင်းလွတ်လပ်ခွင့်တောင်းဆိုနေတဲ့ပန်မြန်မာအနေနဲ့သဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်။တန်မြမာရဲ့ဥက္ကဋ္ဌမတ်တီရာဆန်းချောင်းက
တိုင်းသားလက်နက်ကိုင်တွေနဲ့ဆင်းရဲနေတဲ့အချိန်မှာအများကြီးဆက်ချက်ရမယ်ပေါ့နော်ပုံမှန်ဆိုပြီးသတ်မှတ်ထားတဲ့အချိန်မျိုးပေါ့နော်အဲ့လိုနားလည်မှုရှိနေတဲ့အချိန်မျိုးမှာဒီနောက်ဒီပေါ်မှာကျတော့ဒီသက်သွန်တစ်ကိုလည်းဆက်စဉ်းစားရမယ်ဆိုတဲ့ပုံစံမျိုးပြန်ပြောလာတာကပေါ့နော်ဒီနောက်ဒီလိုတနည်းအားဖြင့်ချင်းချောက်လက်ကလေးဖြစ်သွားတယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဒီလိုမျိုးတက်မဲ့ဒီနောက်ဒီနဲ့အကြားထဲမှာဆင်းမနေတဲ့အကြားမှာဆိုတော့ကွန်ထရက်ပေါ့ဒီနေ့ဒီပေါ်နေတဲ့ကာလအတွင်းမှာတင်းကိုဘယ်လိုရယူမယ်ဘယ်လိုရည်တမ်းမယ်ဆိုတာနဲ့ပတ်သက်တဲ့ဆိုတော့ကွန်ထရက်ပေါ်မယ်ဆိုလို့ရှိရင်တော့ဒီလိုချင်းချောက်ခံရတဲ့အန်ဒီရီမရှိနိုင်တော့ဘူးလို့ယူဆတဲ့အကြောင်းမလို့တိုက်တွန်းတာပ
ါအများပြည်သူသိရှိနိုင်အောင်တိုက်ပွဲဆိုင်ရာသတင်းတွေထုတ်ပြန်တဲ့နေရာမှာအခုလိုမျိုးသတင်းသမားတွေဘက်ကတိကျခိုင်မာတဲ့သတင်းချက်လက်တွေရရှိနိုင်မှုဆက်သွယ်မေးမြန်းမှုဟာသတင်းသမားရဲ့ကျင့်ဝတ်နဲ့အညီဆောင်ရွက်တဲ့ဗမလိုက်မီဒီယာလုပ်ငန်းအဆင့်ဖြစ်တယ်ဆိုတာကာကွယ်ရေးဝန်ကြီးဌာနဘက်ကရောသတင်းသမားတွေဘက်ကသိရှိနားလည်ဖို့လိုတယ်လို့ပန်မြန်မာရဲ့အတွင်းရေးမှူးကိုနေဖုံးလက်ကလည်းထောက်ပြပါတယ်
သတင်းသမားတွေနဲ့ပတ်သက်ရင်တော့ဒီကိစ္စတွေကဟိုဆွင်းကြရနေထားရမှာပဲဒီဘာလို့ဆိုတော့သတင်းဆိုတာကနှစ်ဖက်မြောက်ရေးဖို့အတွက်နှစ်ဖက်လုံးနဲ့အဲ့လိုမျိုးတွေ့ရတယ်ကြုံရတယ်ရှိမှာပဲအဲ့ဒါကြတော့ဟိုဒီကိစ္စကအခြားသူတွေနဲ့ชาวดูริโอဆိုတော့တက်တနာမရှိဘူးသတင်းသမားတွေကိုဒီလိုမျိုးတစ်ဖက်ကဖွဲ့ပြီးနဲ့တွေ့တာတွေစကားပြောတာတွေမှာတက်တနာရှိရဆိုတော့ဒါအဲ့ဒါဆိုတော့ဘယ်လိုမှသတင်းရေးဖို့ဖြစ်မှာမဟုတ်တော့
ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုရိုင်းသတင်းမီဒီယာသမားတွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်လာနေတဲ့အနေအထားမှာတက်မတော်နဲ့သတင်းမီဒီယာကြားသတင်းစီးဆင်းမှုပြန်ဆန်ချော့မွေ့စေရေးသတင်းသမားတွေအတွက်အာမခံချက်ရှိတဲ့သတင်းမူဝါဒကျင့်စဉ်ကုတ်တော့ကွန်ဒက်ချမှတ်နိုင်တဲ့မီဒီယာပေါ်ပေါက်လာနိုင်ရေးကသတင်းသမားတွေရဲ့တာဝန်ဖြစ်တယ်ဆိုတာကိုလည်းပန်မြန်မာအဖွဲ့ကပြောပါတယ
်ဖြစ်ပွဲတွေမှာဆိုရင်တော့မဟုတ်ကိုဘက်ဒီဘက်ကိုအဲ့လိုမျိုးသတင်းသမားတွေကိုကင်းလုပ်ခွင့်ပေးထားတာပဲလေအဲ့တော့ဒီအဲ့သဘောတရားတွေကိုနားလည်အောင်အဲ့ဟာနဲ့ပတ်သက်ပြီးတော့ဒီသတင်းနဲ့ပတ်သက်တဲ့အဲ့လိုအဖွဲ့ကြီးတွေကနေပြီးတော့အဲ့လို workshop တွေလုပ်တာမျိုးအဲတောင်းဆိုတာမျိုးအဲ့လိုမျိုးတွေလုပ်တင်တယ်လေ။ဒီကြားတကူကတော့သတင်းသမားဆိုတာကတော့သတင်းကျင့်ဝတ်ရတော့ဗတ်လိုက်လို့မရဘူး။အဲ့တော့ဗတ်ညီအောင်ရေးမယ်ဆိုရင်တော့တေးကြတယ်ဟိုဘက်ကောဒီဘက်ကောအပတ်လုံးကိုတို့ကသတင်းလေးနဲ့ရအောင်ဆက်သွယ်ချိတ်ဆက်ပြီးတော့အဲ့လိုမျိုးအတန်တွေကိုထည့်ရမှာပဲလေ။သတင်းသမားတွေနဲ့ပတ်သက်ပြီးတော့စဉ်းစားမယ်ဆိုရင်တော့အဲ့အခြားကိစ္စတွေကိုပြီးခဲ့ပြီးတော့ဒီသတင်းကျင့်ဝတ်တွေကိုပဲဦးစားပေးပြီးစဉ်းစားတင်တယ်လေ။
တရင်သမားတွေပေါ်မှာအာဏာပိုင်တွေဘက်ကချင်းချောက်ဖိနှိပ်မှုတွေမရှိစေရေးမြန်မာစာနယ်ဇင်းကောင်စီယာယီအပါအဝင်သတင်းမီဒီယာတာဝန်ခံအဖွဲ့အစည်းတွေဘက်ကအလေးအနက်ထားလှုံ့ဆော်တဲ့နေဆိုတာကိုပန်မြန်မာအဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်။